အခွေတိုင်းပေါင်းမြို့နယ်တောင်ပိုင်းနယ်စောနယ်တို့မှာပေါ့ PDF တင်တဲ့စစ်ကောင်စီတပ်တွေဒီကနေ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်တိုက်ပွဲပြင်းထန်ခဲ့တဲ့စကိုင်းတိုင်းတပင်းမြို့အနီးကျေးရွာတွေကထွက်ပြေးနေကြတဲ့စစ်ဘေးဒုက္ခသည်တို့ထွက်ပြေးတင်းချောင်းရင်တည်ဆုံးတာတွေရှိသလိုစေဝါအကူအညီတွေလည်းလိုအပ်နေပါတယ်ဒီကြောင့်ပြည်အစုံရန်ကုန်ကလာတဲ့တရင်ကိုတော့ကိုသားညီတို့ကပြောပြမှာပါခင်ဗျာ
မကွေးတိုင်းပေါ့မြို့နယ်ထဲမှာပေါ့ PDF တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေနှစ်ဖက်အပြန်အလှန်ပစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ်ဂျွန်15ရက်နေ့ကပေါ့မြို့နယ်တောင်ပိုင်းကင်းမရွာနီးမှာတိုက်ပွဲတွေဖြစ်ပွားပြီးတော့ကိမရွာတစ်ခုလုံးကြီးပါမိလောင်ခဲ့ပြီးတဲ့နောက်တိုက်ပွဲတွေငြင်းတက်နေရတာကနေပြီးတော့ဒီနေ့ဇူလိုင်လ9ရက်နေ့မနေ့အစောပိုင်းမှာတော့တိုက်ခိုက်မှုတွေပြန်ဖြစ်ခဲ့တာပါမနေ့အစောပိုင်းတွေကစတင်တဲ့တိုက်ပွဲတွေပြင်းထန်လာတဲ့အတွက်ပေါ့မြို့နယ်တောင်ပိုင်းနဲ့ကက်လျက်စောနယ်တွေကကြီးရွာတွေနားအထိပါတိုက်ပွဲတွေပြင်းထန်ဖြစ်ခဲ့ပါတယ်ဒီနေ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ပေါ့ PDF တူကအခုလိုပြောပါတယ
်ပေါ့မြို့နယ်တောင်ပိုင်းမှာဟိုကြောက်အိုးရွာဒေနာကအဲလေတော့ရိုးမှာစဖြစ်တယ်ကျွန်တော်တို့ကြည့်ရတော့ညဘက်ထဲကသူ့ကိုဝိုင်းပြီးသိထားတာပေါ့နော်ကောင်းနိုင်95နှစ်စားကြကျွန်တော်တို့မိုင်းခွဲတိုက်ခိုက်တော့ဘောသူအဲသူတို့ပြန်ဆုတ်တာဘောကျွန်တော်တို့စီကအဲ့မှာတယောက်ကြတယ်သူတို့စီကအဲ့မှာမိုင်းခွဲတဲ့နေရာမှာ6ယောက်ကြတယ်အဲအဲ့ကနေပြီးတော့ကျွန်တော်တို့ကလူကအဲ့ကိုအဲ့နောက်ဘက်ကို15ယောက်နဲ့ဖိတ်ထားတော့ဆိုတော့ကျွန်တော်တို့ကအင်အားမနဲ့တော့ပြန်ဆုတ်ပေးလိုက်ကြတယ်လေပြန်ဆုတ်ပေးလိုက်ပြီးတော့မှဒီကောင်လေးအဲ့အပေါက်ကနေထွက်လာပြီးတော့ဒီတက်ကြွချင်းကိုဖြတ်တော့ကျွန်တော်တို့ကအနောက်ဘက်တစ်ခါပြန်လိုက်တာလေကျောင်းလေးတက်ကြွချင်း6ယောက်ဖြတ်မှာကျွန်တော်တို့အဖွဲတစ်ဖွဲစောင်းနေတော့အဲ့မှာတစ်ခါဖြတ်ဖြစ်တယ်ကျွန်တော်တို့လည်းအနောက်ဘက်လိုက်ပြီးတောက်လျှောက်ပဲအဲကျွန်တော်တို့စောနေရည်လိုက်ကြတာပေါ့နော်အဲစောနယ်ရေဒီလိုက်တိုက်ပြီးတော့အခုကြောက်လို့ကြောက်လိုက်ရနေပြီးတော့အခုမှတ်ကြည့်ဥပဒေရောက်သွားပြီအခုဖြစ်နေတဲ့တက်ပွဲအခုလည်းဖြစ်နေတော့မှာ
တက်ပွဲဖြစ်ပေါ်နေတဲ့အချိန်စစ်ကောင်စီတပ်ဖက်ကတက်ခဲ့ချင်းကြီးရွာသားတူကိုလည်းတန်းနဲ့ပြစ်လိုက်တဲ့အတွက်ရွာသားတူတိတ်ဆုံးသွားပြီးကြီးရွာတဲ့သူတို့ဝင်ပြီးတော့နေအိမ်တွေတဲကအသုံးဆောင်နေဆန္ဒရေးခါရီကိုယူဆောင်တာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်အခုလိုပေါင်းမြုံနယ်တဲကတက်ပွဲဖြစ်တဲ့အချိန်နဲ့ပတ်သက်လို့ VOI ကနေပြီးတော့စစ်တပ်ပြောခွင့်ရကိုဆက်သွယ်မေးမြန်းထားပြီးမယ်အကြောင်းပြန်ဖြေကြားခြင်းမရှိသေးပါဘူးစကိုင်းတိုင်းကောလင်းရှိဘူးလမ်းပေါ်မှာလဲကောလင်း PDF နဲ့စစ်ကောင်စီတပ်တွေဇူလိုင်လ4ရက်နေ့ညပိုင်းကတိုက်ပွဲဖြစ်ခဲ့ပါတယ်။ဒီဇူလိုင်5ရက်နေ့ညပိုင်းကဖြစ်တဲ့တိုက်ပွဲချင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတုံ့ပြန်မပြောသေးပေမဲ့ဇူလိုင်2ရက်နေ့ကတော့ကောလင်းမျိုးအထွတ်နားမှာလက်နက်ကင်ဖွဲ့ဘက်ကလက်နက်ငယ်တွေတူမီတနက်တွေစတင်တက်ခတ်ရတာနေပြီးတော့တိုက်ပွဲဖြစ်ခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။လက်နက်ကင်ဖွဲ့တွေနောက်ဆုတ်သွားတဲ့နေရာဘက်ကနောက်ထပ်လူမျိုးရေးတပ်ဖွဲ့တွေပါပူးပေါင်းပြီးတော့နေမြေရှင်းလင်းရေးလုပ်နေတယ်လို့ပြောပါတယ်။အဲ့ဒီတိုက်ပွဲချင်းမှာလူမျိုးရေးတပ်ဖွဲ့ဝင်တချို့တရားရတယ်လို့လည်းဖော်ပြပါတယ်။တစ်ဆက်တည်းမှာပဲစကိုင်းတိုင်းဒီပိယင်းမြို့နယ်ကြီးကကြီးရွာနဲ့ဆက်ပြချင်းကြီးရွာတွေနားမှာဇူလိုင်နှစ်ရက်နေ့ကဒီပိယင်း PDF တပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေတိုက်ပွဲပြင်းထန်နေတဲ့အတွက်စစ်ဘေးဒုက္ခသည်6000နီးပါးလောက်ကြီးရွာတွေကိုဆွန့်ခွာထွက်ပြေးနေရပါတယ်။တော်ရဲထွက်ပြေးတိမ်းရှောင်နေခြင်းမှာဝေကိတ်ပေဆုံးတဲ့စစ်ဘေးဒုက္ခသည်တွေရှိသလိုဒုက္ခသည်တွေအတွက်ဆေးဝါးအကူအညီတွေလည်းလိုအပ်နေတယ်လို့ဒီပိယင်းမြို့ကတူကပြောပါတယ
်။ဆွန့်ပြေးနေရတာတော့ကျွန်တော်တို့ဆက်ပြချင်းဘုံရွာပေါ့ကျွန်တော်ကြီးကျွန်တော်လေးအုံးတယ်ကျုပ်စုပေါင်းဒီခုနှစ်ရွာလောက်ကတော့ရွာလုံးကျွတ်ပြီပေါ့။အောက်ကျတိုးလေးမှနေကြရတာဟုတ်တိုးလေးမှနေကြရတာလူကညထိုးလေးစင်နေတော့တနေရာထဲမှာဆန်ချပြီးနေလို့မရတော့ဘူးလေ။အနီးကလာလို့ဆိုရှိကြရအနီးကလာလို့ဆိုရှိကြရအဲ့လိုကိုဆုံးသွားတာကဘုတ်ရွာကဒီလိုတမီအဲ့တော့လေးအချက်ကတော့ကျွန်တော်တို့စီးဝါပေါ့။အစားနဲ့ရေးချတာအဲ့လိုကိုမလိုအပ်ဘူး။ဒီရှိတဲ့ကြံရနဲ့ပတ်သက်တာရောမပတ်သက်တာရောဒီရာဇူးတွေလည်းဒီအချိန်ကဆားနေတာလည်းပြည့်စုံဖြစ်တဲ့ရာဇူးကိုတိုးတဲ့တောင်းနေနေရမှာတော့ဘယ်လိုလုပ်အဆင်ပြေတော့မှာလဲ
တပည့် PDF အပ်တပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေဟာဇူလိုင်2ရက်နေ့မနေ့စောပိုင်းကနေပြီးတော့တောင်းရင်းအထိတိုက်ပွဲတွေပြင်းထန်ဖြစ်ခဲ့ပြီးစစ်ကောင်စီဘက်ကနေပြီးတော့လက်နက်ကြီးတွေတုံးပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ပြောပါတယ်ဒေသခံတွေပြောရတပည့် PDF 25ဦးထက်မနည်းတိုက်ဆုံးခဲ့ပါတယ်ထိကကြံရသူတချို့ရဲ့ဥကောင်းတွေကိုအနီးကတက်သက်ထားပုံရတယ်လို့ဒေသခံတွေကဗီဒီယိုကိုပြောရတယ်ပတ်သက်လို့စစ်ကောင်စီကိုမေးမြန်းထားပြီးမဲ့လည်းတစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူးဒီတိုက်ပွဲမှာတော့စစ်ကောင်စီဘက်ကထိကကြံရတာမရှိဘူးလို့သတင်းထုတ်ပြန်ထားပါတယ်တိုက်ပွဲတွေပြင်းထန်ပြီးနောက်ရမှာတော့တပင်းမျိုးပါတည့်ရနီးပါအော်ရီဒူဖုန်းလိုင်းတွေယာယီပြတ်တောက်သွားခဲ့ပါတယ်စစ်ကောင်စီတပ်တွေနဲ့တပင်း PDF တို့ဟာဂျွန်လ၈ရက်နေ့ကစပြီးတော့ပထမဆုံးအကြိမ်နှစ်ဖက်ပစ်ခတ်တာတွေဖြစ်ခဲ့ပြီးတော့စစ်တပ်တွေကမကြောက်ခဏဆိုလိုပဲကြေးရွာတွေမှာဝင်ရောက်ရှာဖွေပန်းစည်းရာတွေပြုလုပ်နေပါတယ်ခင်ဗျာ
ကိုတိုင်းကဘယ်ကြက်တွေကြရပါခနာ